ဓမ္မပြည့်ရဲ့အဓိကတိုက်ခံပါတီကသရုတ်ရဲ့အဖွဲ့ဝင်တယောက်ရဲအချုပ်စခန်းအတွင်သေဆုံးရတဲ့ကိစ္စပြန်လည်သုံးသပ်ဖို့ဓမ္မနိုင်ငံရဲ့အမြင့်ဆုံးတရားရုံးကိုဥဒိုက်လျှောက်ထားဖို့စီစဉ်နေပါတယ်။မေလာတရနေ့မှာအာဏာပိုင်များဖမ်းဆီးသွားတဲ့အသက်30အရွယ်ရှိကိုအောင်လှိုင်ဝင်းဘာကြောင့်သေဆုံးရတယ်ဆိုတာတရားရုံးချုပ်အနေနဲ့စုံစမ်းစီစဉ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျော်ခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။မေလာ10ရက်နေ့မှာကိုအောင်လှိုင်ဝင်းရဲ့မိသားစုထံသူသေဆုံးသွားပြီးမိစကြိုလိုက်ပြီးလို့အသိပေးခဲ့ပါတယ်။နောက်ပိုင်းမှာတော့နှလုံးရောဂါနဲ့သူသေဆုံးသွားတယ်လို့အာဏာပိုင်များကပြောဆိုကြပါတယ်။ရဲကအမှုဖွင့်လိုက်တဲ့အခါမှာတော့သူသေရတာဟာအစဲရောင်ရောဂါကြောင့်လို့ပြောပြန်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့နေအိမ်မှာအကျယ်ကျွတ်ချခံနေရစေကမ္ဘာနိုဘယ်ငြိမ်းချမ်းရေးဆုရှင်